မြန်မာနဲ့ထိုင်းနှစ်နိုင်ငံညှိနှိုင်းဆွေးနွေးမှုအရာမဟာဒဂျန်ကာလနေရပြန်ရွှေ့ပြောင်းအလုပ်သမားတွေကိုဒီနေ့ဧပြီလ9ရက်နေ့ကနေ30ရက်နေ့အတွင်းထိုင်းနိုင်ငံနဲ့ပြန်လာခဲ့မယ်ဆိုရင်အခမဲ့အဝင်တုံးထုပေးမယ်အကြောင်းထိုင်းဆိုရကကြေညာထားပါတယ်။တမတ်ရဲ့ပထမဆုံးနေ့ဖြစ်တဲ့ဒီကနေ့မှာပဲနေရပြန်မြန်မာနိုင်ငံသား2000ကျော်ရှိတဲ့အကြောင်းမြန်မာရွှေ့ပြောင်းအလုပ်သမားရေးဆောင်ရွက်သူတွေကပြောပါတယ်။ဒဂျန်အားလည်းရဲ့အိမ်ပြန်နေကြတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေအကြောင်းကိုထိုင်းချေဆိုင်သတင်းတောက်မှအေးမာကသတင်းပေးပို့ထားပါတယ်ရှင်။
ဗန်းငွေတထောင်ကုန်ကြပြီးဆောင်ရွက်ရတဲ့အိမ်ပြန်တုံးကြီး re-entry အစားအခမဲ့အိမ်ပြန်တုံး re-entry စနစ်နဲ့ဧပြီလ9ရက်နေ့ကနေဧပြီလ30ရက်နေ့အတွင်းမှာဝင်ထွက်ခွင့်ပြုကြောင်းထိုင်းအစိုးရကထုတ်ပြန်ကြေညာထားခဲ့ပြီးတဲ့နောက်ဧပြီလ9ရက်နေ့မှာတော့ထိုင်းမြန်မာနယ်စပ်မဲဆောက်မြဝတီချစ်ကြည်တကားကနေရပြန်သူမြန်မာနိုင်ငံသား2000ခန့်ရှိတယ်ဆိုပြီးရှေ့ပြောင်းလို့သမားရေးဆောင်ရွက်နေတဲ့မြန်မာပြည်ရေးပူးတွဲလှုပ်ရှားမှုကော်မတီJACBA ရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပါတယ
်။အဲဒီနေ့မဲဆောက်မြောက်ကြီးလမ်းကြောင်းကနေပြီးတော့ထိုင်းလာဝကရဲ့မှတ်တမ်းတွေရဆိုရင်လူ1000နီးပါးလောက်ပြန်သွားပါပြီ။ကျွန်တော်တို့အမှတ်1ချစ်ကြီးဇရာမဲဆောက်မြောက်ကြီးဇရာထိပ်မှာကွန်တိန်နာကားတွေနဲ့မဲဆောက်မြောက်ကြီးဘိုးဘက်ဒီဘက်ပြေးဆွဲနေတဲ့ကားတွေဒါရှုပ်ရှုပ်ထွေးထွေးရမှာဖြစ်ပြီးတော့လူတိုင်းကြီးအရင်ကလိုမတွေ့ရပါဘူး။ဒါထိုင်းလာဝကရဲ့စီမံခန့်ခွဲမှုကောင်းတာပါ။အဲ့ဒီဇရာထိပ်မှာတနေရပြီးတော့ထိုင်းလာဝကရဲ့အမိုးကအောက်မှာလုံလုံချုံချုံနဲ့သုံးနေရလူတွေကိုရှောက်လာဖြစ်ပြီးတော့စည်ရင်သွင်းပြီးတော့ကျွန်တော်တရားပေါ်ကနေလွတ်လပ်လပ်သွားစေတာဖြစ်တဲ့အတွက်စီမံခန့်ခွဲမှုအားတအားကောင်းတဲ့အတွက်ဒီနေ့မှာမြန်မာရွှေ့ပြောင်းလူသမားတွေကတရားထိပ်မှာယုံယုံမထွေးရပဲနဲ့ခုမနေ့ဆက်တနာကြီးပဲရှိသေးတယ်အကုန်လုံးလူ1000နီးပါးမြန်မာပဲချမ်းကိုလွတ်လပ်စွာပြန်သွားကြပါပြီ
ဒါပေမဲ့ထိုင်းနိုင်ငံရဲ့ဝင်ပေါက်ထွက်ပေါက်အသီးသီးကနေနေရပြောင်းကြသူတွေအနေနဲ့စည်ရင်တင်ဖောင်းဖြည့်ထားတဲ့အတိုင်းပြန်တဲ့လမ်းကသာပြန်ဝင်ရမှာဖြစ်တယ်လို့လည်းဆိုပါတယ
်။ဒီနေ့ဧပြီလ9ရက်နေ့ကနေဧပြီလ30ရက်နေ့ထိထိုင်းနိုင်ငံမှာရှိတဲ့မြန်မာကမ္ဘောဒီးယားလာအိုရွှေ့ပြောင်းလူသမားတွေထိုင်းဗီဇာ25ရက်အခမဲ့အစီအစဉ်နဲ့ပြည်တော်ပြန်နေရပြန်ကြတဲ့အစီအစဉ်လေးဖြစ်ပါတယ်။အဲဒီနေ့စပါပြီ။အဲ့တော့25ရက်ထိုင်းဗီဇာအခမဲ့ဆိုတာကတော့ရှောက်လွာတွေ့ရကိုမိမိတို့ရဲ့ကိုယ်ရည်ရည်စဉ်ဖြည့်ပြီးတော့မိမိတို့ရဲ့နေရဒေသအသီးသီးကိုလွတ်လပ်စွာမိခင်နိုင်ငံကိုပြန်နိုင်တဲ့အစီအစဉ်ဖြစ်ပါလေ။စုစုပေါင်း25ရက်ရှိပါတယ်။နောက်ဒီနေ့အစီအစဉ်ကမဲဆောက်မြဝီလမ်းကြောင်းတိုင်းပြန်တဲ့လူကမဲဆောက်မြဝီလမ်းကြောင်းတိုင်းပဲပြန်ဝင်လာမှာဖြစ်ပြီးတော့ချီကြီးတဝဲလမ်းကြောင်းတိုင်းပြန်တဲ့လူကချီကြီးတဝဲလမ်းကြောင်းတိုင်းပြန်လာမှာဖြစ်ပါလေ။တကယ်လို့များကုန်းလမ်းတိုင်းမသွားဘဲနဲ့လေပြန်နေပါတယ်နဲ့နေရပြန်တဲ့လူတွေလည်းရပါတယ်။လေပြန်နဲ့ပြန်မှာပြန်ဝင်လာရင်တိုင်းနိုင်ငံတွေကလေပြန်နဲ့ပဲပြန်လာမှာ
။ထိုင်းမြန်မာနယ်စပ်တွေမှာတော့တရားမဝင်ဂိတ်တွေကနေရပြန်ကြတဲ့သူတွေလည်းများပါတယ်။ထိုင်းနိုင်ငံထဲမှာမြန်မာရွှေ့ပြောင်းလို့သမားသုံးတန်းတဲ့မင်းရှိပြီးတရားဝင်ထောက်ထားရှိသူတွေကတော့တတန်းတော့ပဲရှိပါတယ်။ဒီအတွက်တရားမဝင်ဂိတ်တွေကနေလည်းနေရပြန်ကြသူတွေအများအပြားရှိနေပါတယ်ရှင်။